အမေရိကန်အစိုးရလုပ်ငန်းရေးရှင်းနာထားရတာကိုအဆုံးသတ်ရေးဒီကနေ့တင်းနှံကနေနေကင်းပိုင်းမှာမဲခွဲဖို့အထက်လွှတ်တော်အများစုခေါင်းဆောင်မစ်မက်ကန်နဲ့ကစီစဉ်ထားပါတယ်အစိုးရအသုံးချေကိုအနည်းဆုံးနောက်တည်င်းသုံးပတ်ပြီးရေးအပေါ်လွှတ်တော်အမှတ်တွေမဲခွဲကြမှာပါအစိုးရလုပ်ငန်းတွေရပ်ဆိုင်းရတဲ့အဖြစ်ဖြစ်စေခဲ့တဲ့လွှဲမှုကြီးကြပ်ရေးကိစ္စပြည်လည်နိုင်မဲ့နှီးလန်းရလာရေး ပါတီချင်းရဲ့တို့ကလွှတ်တော်ကောင်းဆောင်နေရောလွှတ်တော်အမှတ်တွေကမနေ့တနင်္ဂနွေနေ့ကတနေ့ကုန်တွေ့ဆုံဆွေးနွေးညှိနှိုင်းခဲ့ကြပါတယ်။ဘယ်အတိုင်းသာချီတိုးတက်မှုရှိတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။မနေ့တနင်္ဂနွေနေ့အစောပိုင်းမှာတော့မင်းပြည်နယ်ကိုစားပြုရီပပ်ဘလစ်ကအမှတ်စူဇန်ကောလင်းကသူမရဲ့လုပ်ဖို့ကိုင်ပဲ 25%ပါအဖွဲ့ကတော့ထပ်ပေါက်တစ်ခုရာရေးဆောင်ရွက်ဖို့ဆုံးဖြတ်ထားတယ်လို့သတင်းတောက်တွေကပြောဆိုခဲ့ပါတယ်။
ဒါပေမဲ့လည်းအထက်လွှတ်တော်ဒီမိုကရက်တစ်ပက်ကအမေရိကန်ပြည်သူ့ကိုကလေးဘဝမှာတရားမဝင်ရောက်ရှိလာကြတဲ့ Dreamers Day လို့ခေါ်တဲ့လူငယ်တွေကိုထားနေပြန်ဖို့မဲ့အရေးကနေကာကွယ်ပေးဖို့တောင်းဆိုနေကြပြီးအစိုးရအသုံးစီအတီးပြုတ်ပေးရေးကိုအခုချိန်ထိငင်းပယ်ထားပါတယ်။ Republican တွေဘက်ကလည်းအစိုးရလုပ်ငန်းတွေပြန်လည်လက်ပတ်မှုမရှိမချင်းလွှဲမှုကြီးကြပ်ရေးကိုမဆွေးနွေးဘူးလို့ပြောကြပါတယ်။
အစိုးရအနေနဲ့အသုံးပြုသုံးခွင့်အခွင့်အာဏာမရှိတာကြောင့်မဖြစ်မနေလုပ်ငန်းတချို့ကလွဲလို့အစိုးရလုပ်ငန်းတွေရပ်ဆိုင်းချရမှုအပေါ်တစ်ဖက်နဲ့တစ်ဖက်အပြစ်ဖို့နေကြပါလိမ့်ရှင်။